Hillary Clinton ရဲ့ဒုတိယသမ္မတလောင်းဖြစ်တဲ့ Virginia ပြည်နယ် Democrat အထက်လွှတ်တော်အမတ် Tim Kaine နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့ဒုတိယသမ္မတလောင်း Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence တို့တစ်ချိန်တည်းကျင်းပမယ့်စကားစစ်ထိုးပွဲကိုတော့ Washington စံတော်ချိန်ဒီနေ့ည October 4ရက်မှာကျင်းပပါလိမ့်မယ်။ Republican Party ဒုတိယသမ္မတလောင်း Mike Pence ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်တာဝန်ထမ်းဆောင်နေတဲ့ Indiana ပြည်နယ်မှာမြန်မာလူမျိုးတွေအများပြားနေထိုင်နေတာဖြစ်တဲ့အတွက်သူ့အပေါ်မှာမြန်မာလူမျိုးတွေရဲ့အမြင်သဘောထားတွေဘယ်လိုရှိသလဲဆိုတာကိုမတ်စုမြတ်မွန်ကစူးစီးတင်ပြထားပါလိမ့်ရှင်။
Republican ဒုသမ္မတလောင်း Mike Pence နဲ့ Democrat ဒုသမ္မတလောင်း Tim Kaine တို့ကြားမှာ November ရွေးကောက်ပွဲမတိုင်ခင်တစ်ချိန်တည်းသောမဲဆွယ်စကားဆက်ထိုးပွဲကို Virginia ပြည်နယ် Farmville မြို့က Longwood တက္ကသိုလ်မှာ October 4ရက်ည9နာရီစာရင်စတင်မှာဖြစ်ပါတယ်။ Republican Party အတွက်ဒုသမ္မတလောင်း Mike Pence ဟာ American ပြည်ထောင်စုအနောက်အလယ်ပိုင်းဒေသကဖြစ်ပြီးတော့ Conservative သဘောထားအမြင်တွေကိုခိုင်ခိုင်မာမာဆွဲကင်ထားသူဖြစ်ပါတယ
်။ People who know me well know I'm a pretty basic guy.I'm a Christian.
ကျွန်တော်ဟာခရီးရိုးရှင်းရှင်းနေထိုင်သူတယောက်ဆိုတာကျွန်တော်အကြောင်းကောင်းကောင်းသိထားသူတွေသိကြပါတယ်။ကျွန်တော်ဟာခရီးရန်တယောက်ဖြစ်ပါတယ်။ Conservative Party တယောက်ဖြစ်ပါတယ်။ Republican တယောက်လည်းဖြစ်ပါတယ်
။1990ပြည့်လို့နှစ်တွေတုန်းက Mike Pence ဟာ Indianapolis မြို့မှာ Sunday TV Show ဆိုတဲ့တင်းကနေရုပ်သံအစီအစဉ်နဲ့ The Mike Pence Show ဆိုတဲ့ဆွေးနွေးခန်းရေဒီယိုအစီအစဉ်တွေကိုပင်တိုင်တင်ဆက်ခဲ့သူဖြစ်ပါတယ်။အောက်လွတ်တော်အမတ်နေရာအတွက်နှစ်ချိန်တိုင်းဝင်ရောက်အရွေးခံမှုမအောင်မြင်ခဲ့ပေမဲ့2000ခုနှစ်မှာတော့အင်ဒီယားနာပြည်နယ်ရဲ့အောက်လွတ်တော်အမတ်ဖြစ်လာခဲ့ပါတယ်။ဝါရှင်တန်မြို့တော်နိုင်ငံရေးအတိုင်းဝိုင်းကြားမှာသူဟာအတွေ့အကြုံရလာခဲ့ပေမဲ့ပြည်သူတွေရဲ့အခက်အခဲအားလုံးကိုအစိုးရကသာဖြေရှင်းပေးနိုင်တယ်လို့သူကမမြင်ခဲ့ပါဘူး
။ We're tired of being told that a little intellectual elite in a far distant capital can plan
ကျွန်တော်တို့ရဲ့ဘဝတွေပုံမကောင်းမှုတွေအတွက်ကျွန်တော်တို့ကိုယ်တိုင်အစီအစဉ်လေးလုပ်တာတဲ့မြို့တော်ကြီးကပညာတတ်အထက်တန်းလွာလူနည်းစုကအစီအစဉ်လေးလုပ်ပေးနိုင်မယ်ဆိုတဲ့အပြောတွေကိုကျွန်တော်တို့စိတ်ကုံနေပါပြီ
။ Mike Pence က2012ခုနှစ်မှာတော့ Indiana ပြည်နယ်အုပ်ချုပ်ရေးမှူးတာဝန်ကိုစတင်ထမ်းဆောင်ခဲ့ပါတယ်။ Indiana ပြည်နယ်ဟာဆိုရင်တတိယနိုင်ငံမှာအခြေချအစီအစဉ်နဲ့မြန်မာနိုင်ငံကဒုက္ခသည်2000ကျော်ရောက်ရှိနေထိုင်နေတဲ့ပြည်နယ်ဖြစ်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence အနေနဲ့ပြည်နယ်အကျိုးအတွက်အောင်မြင်အောင်ဆောင်ရွက်ပေးခဲ့တဲ့ကိစ္စတွေရှိသလိုအငင်းပွားစရာဆောင်ရွက်မှုတွေလည်းရှိတယ်လို့ပြည်နယ်ရဲ့မြို့တော် Indianapolis မှာနေထိုင်နေတဲ့မြန်မာ American အသင်းကအမှုဆောင်ညွှန်ကြားရေးမှူး Slide Eliza Zenny ကအခုလိုပြောပါတယ်
။ Talk Sunday Gray နဲ့ဆိုမှ Cover my personal life အသိခဲ့ပါတယ်။ပထမအနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိသူရဲ့ဘာတွေလှုပ်ဆောင်နိုင်ခဲ့တယ်လဲဒီ Indiana State အတွက်ပဲဖြစ်ဖြစ်ကျွန်တော်တို့ Community အတွက်ပဲဖြစ်ဖြစ်နံပါတ်၁ကဒီ tax အခွင့်ကို short ပေးလိုက်တာကျွန်တော်တို့တွေ့ရတယ်ဒီ personal tax ဖြစ်ဖြစ် business tax ဖြစ်ဖြစ်ဆိုတော့အဲ့ဒါကောင်းတဲ့အချက်လို့ကျွန်တော်တို့ပြောလို့ရတယ်ဒုတိယအချက်ကအလုံးအကန်ကိုတော်တော်လေးပူကောင်းလာအောင်ဒီမှာပြစ်စင်ပေးခဲ့တယ်သူလုံနိုင်ခံတယ်ပေါ့လေအဲ့ဒီအလုံးအကန်လို့ပြောတဲ့ချိန်မှာလည်းသူလက်ဆံကောင်းတဲ့အလုံးအကန်လို့မျိုးများများ Indiana State မှာပေါ်လာအောင်လည်းသူဆောင်ရွေးပေးနိုင်ခဲ့တယ်နံပါတ်2အနေနဲ့ကတော့ပညာရေးဒီပညာရေးတော်တော်လေးအရေးကြီးတယ်လို့ပဲဒီမှာလူငယ်ပညာရေးစနစ်ကိုလွတ်လွတ်လပ်လပ်နဲ့ကူစိုက်တဲ့ကျောင်းတွေရွေးပိုင်ခွင့်ပေးတဲ့စနစ်ကိုလည်းသူထူထောင်နိုင်ခဲ့တယ်နောက်ဆုံးအနေနဲ့က Indiana State က American နိုင်ငံရဲ့ Crossroads American Lance ဖြစ်တော့အဲ့တော့သူချပြီးတော့မှ Transportation Infrastructure ကိုဒီလုံနိုင်တဲ့အဲ့ဒီလုံချင်အဖြစ် business တွေတော်တော်လေးခေါ်နိုင်တာတင်မကားပဲနဲ့အလုံအကန့်အတွဲလဲတော်တော်အထောက်အကူပြုတယ်လို့ကျွန်တော်တို့တွေ့ရတယ်။ဆိုတော့ဒီလိတ်ချက်ကိုတော်တော်လေးအောင်မြင်ခဲ့တယ်လို့ကျွန်တော်တို့ပြောလို့ရတယ်လို့ထင်ပါတယ်။
ပြောသွားတဲ့အချက်တွေကဒါပြည်နယ်အုပ်ချုပ်ရေးမှူးတယောက်အနေနဲ့ပေါ့လေသူအောင်မြင်အောင်လုပ်ပေးနိုင်ခဲ့တဲ့ကိစ္စပေါ့။တစ်ချိန်တည်းမှာပဲသူကဒီပြည်သူတွေဖျက်ချတာကန့်ကွက်တဲ့ကိစ္စနောက်တစ်ခါဒီလိန်တူချစ်သူတွေကိုဟိုလက်မခံတဲ့ကိစ္စမျိုးနောက်ဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လည်းဒီဥပဒေတွေပြဋ္ဌာန်းပြီးတော့ဆောင်ရွက်ခဲ့တဲ့ကိစ္စတွေကလည်းအငင်းပွားစရာကိစ္စတွေရှိတယ်ဆိုတော့ဒါတွေကိုအားနည်းချက်အနေနဲ့ရောပြောနိုင်မလားရှင်ကိုစလိုက်အီလိုက်ဇာရဲ့အမြင်ကိုပြောပါအောင
်ဒီ religion နဲ့ပတ်သက်တဲ့ဥပဒေကိုသူလောက်တဲ့အချိန်မှာဒီဥပဒေကဒီလေတုံနဲ့လူတွေအတွက်ဖြစ်ပြီးတော့စစ်ချက်ပါပါရေးတိုက်ဆိုင်တဲ့လူတွေအတွက်ပါထိခိုက်လာနိုင်တဲ့အလားအလာမျိုးဖြစ်သွားတယ်။ဆိုတော့ဒီဟာကဒီ national international attention ကိုလည်းရပြီးတော့မှအဝေးဖန်တဲ့ခါခဲအဲ့ဒီအတွက်ကြောင့် Indiana State မှာ business လုပ်နေတဲ့ business သမားတွေ company တွေလည်းတော်တော်လေးထွက်သွားတဲ့လူတွေလည်းရှိတယ်လို့ company အကြီးတွေကျွန်တော်တို့ထွက်သွားမယ်ဆိုပြီးမှချိတ်ချောင်းတဲ့အထိပါဖြစ်လာနိုင်တယ်။အဲ့ဒါတော့ပြန်ပြီးပြပါပြီ။ဒါမဲ့လို့ တကယ်ချိန်နှက်တော့အောက်ကိုပြင်းနေတာတော့မရှိသေးပါဘူးဒုတိယအချက်ကဆီးရီးယားနိုင်ငံကနေပြောမှာဒုက္ခတွေတွေကိုလက်မခံဘူးအိန္ဒိယနာစိတ်ကိုမဝင်ခံဘူးဆိုတဲ့ဟာသူကိုယ်တိုင်ကပိတ်ပြီးခဲ့တယ်အဲ့ဒီအတွေ့လည်းမကောင်းဘူးလို့တော်တော်များများဝေဖန်သွားတယ်အဲ့လိုခွဲခြားတဲ့ဟာကဒီရအနေချက်လို့ပေါ့လေအနေချက်လို့ပြောလို့ရပါတယ်
မြန်မာအမေရိကန်အသင်းကအမှုဆောင်ညွှန်ကြားရေးမှူးဆလိုက်အီလိုက်ဇာဗန်နီဖြစ်ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူနဲ့အတူရွေးကောက်ပွဲဝင်မဲ့ဒုသမ္မတလောင်းအဖြစ် Mike Pence ကိုရွေးချယ်ခဲ့ပြီးတဲ့နောက် Trump ကိုမဲပေးသင့်မသင့်မယင်မယားဖြစ်နေတဲ့ Republican တွေရဲ့မဲတွေကိုရအောင်စီယုံနိုင်မဲ့သူတယောက်ဖြစ်တယ်လို့နိုင်ငံရေးအကဲအခတ်တချို့ကသုံးသပ်ကြပါတယ်။လက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Republican Party ဝင် Paul Ryan ကလည်း Mike Pence ဟာယုံကြည်ထိုက်သူတယောက်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ He's a man of faith.He's a man of conviction.
သူဟာဘာသာတရားကန့်ရှိုင်းသူတယောက်ဖြစ်တယ်။ခိုင်မာတဲ့ယုံကြည်ချက်ရှိသူ၊ယုံကြည်ရလောက်တဲ့သူတယောက်ဖြစ်ပါတယ်။သူဟာရင်ထဲကယုံကြည်ချက်အတိုင်းဆောင်ရွက်သူ၊ American Conservative ဝါဒကိုလက်ခံယုံကြည်သူ၊ American Sentiment တွေကိုတံပိုးထားသူတယောက်ဖြစ်ပါတယ
်။နိုင်ငံရေးအတွေ့အကြုံတွေအပြင်ပြတ်သားပြီးတော့မဟာဗျူဟာချဆောင်ရွက်နိုင်တဲ့ခေါင်းဆောင်တယောက်ဆိုတဲ့သူ့ရဲ့ကိုယ်ပိုင်အရေးအချင်းတွေကလည်းမဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်လိမ့်မယ်လို့ Mike Pence ကမျှော်လင့်နေပါတယ်ရှင်။